G7 ဆက်မှုထိပ်သီး9နိုင်ငံရဲ့အီတလီနိုင်ငံဆစ်စလီကျွန်းမှာတောက်ကြံနေကျင်းပခဲ့တဲ့ညီလာခံမှာအဓိကအခြေတင်ပြောကြတဲ့ကိစ္စရပ်ကတော့ဥတုရာသီပြောင်းလဲမှုဖြစ်ပါတယ်။ဒါပေမဲ့ American နဲ့ Britain နှစ်နိုင်ငံစလုံးကအစိုးရရရှိတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူစရာကြီးကြီးမားမားမရှိပါဘူးလို့ညွှန်ဆိုခဲ့ပါတယ်။ခေါင်းဆောင်တွေကရာသီဥတုဆိုင်ရန်ပြဿနာအတွက်ကောင်းကောင်းဆွေးနွေးနိုင်ခဲ့တယ်လို့ Britain ဝန်ကြီးချုပ် Theresa May ကသတင်းတောက်တွေကိုပြောပါတယ်။ဒီကိစ္စဟာတိတ်ကိုအရေးကြီးကြောင်း American သမ္မတ Donald Trump အပါအဝင်ဆွေးနွေးသူအားလုံးကတန်တရားမရှိကြပါဘူးလို့ဖြစ်ဆက်ပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းက American မှာလက်မှတ်ရေးထိုးခဲ့တဲ့ Paris သဘောတူညီချက်အတိုင်းဖလောင်ရင်တန်းခွေထုတ်လွှင့်မှုလျှော့ချဖို့အတွက်ဆက်ပြီးလှုပ်တင်မတဲ့အခုအစည်းအဝေးမှာခေါင်းဆောင်တွေရဲ့ပြောကြားချက်ပေါ်မှာမူတည်ပြီးသမ္မတ Trump ကဆုံးဖြတ်မှာဖြစ်ကြောင်းသမ္မတရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင် Gary Cohen ကပြောပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကကမ္ဘာကြီးပုံနှိပ်လာမှုဟာလူသားတွေကြောင့်ဆိုတာကိုသမ္မတကလက်မခံခဲ့တဲ့သမ္မတထရမ့်ကအခုဆွေးနွေးပွဲမပြီးခင်ဆုံးဖြတ်ချက်တစုံတရာချမှာမဟုတ်ဘူးလို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ် G7 ဆက်မှုထိပ်သီး9နိုင်ငံကမ္ဘာရာသီဥတုပြောင်းလဲမှုရဲ့ထိန်းချုပ်မှုကိုနှုန်းခဲ့တဲ့ဆယ်နှစ်ကျော်ကာလကလေးကအသိမှတ်ပြုလက်ခံခဲ့တာဖြစ်ပါတယ်ဒီပါရီသဘောတူညီချက်ကိုတော့လုံးဝအကောင့်ထဲပို့ဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်